လာမယ့် January လကုန်မှာကျင်းပသွားမယ့်ပြည်ထောင်စုညီလာခံလို့ခေါ်တဲ့23ရာစုတက်တရားအချိန်ပြည်လုံးညီလာခံကိုတက်ရောက်ဖို့အစိုးရကနေဖိတ်ခေါ်မယ်ဆိုရင်တပွဲချင်းအနေနဲ့မဟုတ်ပဲပြည်ထောင်စုညီညာရေးဆွေးနွေးညီနိုင်ရေးကော်မတီ SDNCC အနေနဲ့လာတက်ရောက်မယ်လို့မြောက်ပိုင်းဒေသလက်နက်ကိုင်ဖွဲ့ကောင်းဆောင်တွေကပြောပါရယ်တရုတ်နိုင်ငံကုမင်းမြို့မှာမြန်မာညီညာရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်ဖွဲ့တို့တွေ့ဆုံမှုမှာ NCA လက်မှတ်ရေးထိုးရေးနဲ့23ရာစုပြည်လုံးညီလာခံတက်ရောက်ဖို့အစိုးရရဲ့ဖိတ်ခေါ်မှုအပေါ်မဟာမိတ်အဖွဲ့တွေတုံ့ပြန်ပြောဆိုခဲ့တယ်လို့အဖွဲ့ကောင်းဆောင်တွေကပြောပါရယ်POA တရင်ထောက်နိုင်ကိုအင်ကအခုလိုတရင်ပေးပို့ထားပါတယ
် NC လမ်းကြောင်းကိုလက်မခံသေးတဲ့ UWSC ခေါ်ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဥဆောင်တဲ့မြောက်ပိုင်းဒေသလက်နက်ကန်ဖွဲ့ခွန်တို့ဖွဲ့နဲ့စုဖွဲ့ထားတဲ့ FVNCC ဖွဲ့အနေနဲ့မြန်မာစိုးရကဖိတ်ခေါ်မှဆိုရင်23ရာစုတပ်ပြအချိန်ပြည်လုံးညီလာခံကိုတက်ရောက်မယ်လို့တမ်းပလောင်တပ်ဖွဲ့ CNL အသိဉာဏ်မှုဘူမှုကြီးတာဖုံးကျော်ကပြောပါတယ်
အဲ့ဒီကိစ္စတွေအဖွဲ့ခြေကတောင်းဝန်ပေးနေတဲ့ရှင်ကျွန်တော်တို့ပြောပြကြတာကတော့တို့အနေနဲ့တော့အဒီလက်မှတ်ထိုးဖို့ကိစ္စရော20ရာစုကီလိုမီတာဘာပြအချင်းတက်ကုန်ပြီလားရောဒါကတော့ FDNCC နဲ့လည်းဆိုင်နေတက်ဆိုင်အဖွဲ့ကြီးက FDNCC ရဲ့ကွန်ပျူတာနဲ့ဖြစ်တဲ့အတွက်ကြောင့် FDNCC ကလည်းသင်ချက်ပေါ်လိမ့်မယ်ဒီအစိုးရအနေနဲ့ FDNCC ကိုဖိနစ်ဆိုရင် FDNCC ကလည်းဆွေးနွေးကိုရှိမယ်ကျွန်တော်တို့ဟောဆင်းနေရရှိတာဒီကအဲ့ဒီပုံမှန်ချက်တွေကိုပြောပါ
အစိုးရကလည်းဖိတ်ခေါ်မှာဆိုရင်မြောက်ပိုင်းဒေသလက်နက်ကန်ဖွဲ့တွေအနေနဲ့တပွဲချင်းတက်ရောက်မှာမဟုတ်ပဲပြည်ကောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ SCNCC အနေနဲ့သာတက်ရောက်သွားမယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ15ရက်နေ့ကအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ UWSA ဝပြည်သွေးစည်းညွှန်ရေးဖွဲ့တို့တရုတ်နိုင်ငံကုမင်းမြို့တွင်စီချာတွေ့ဆုံမှုမှာ SCA လက်မှတ်ရေးသူရေးနဲ့23ရာစုပြည်လုံးညီလာခံတက်ရောက်ရေးဆွဲဆွေးနွေးခဲ့ကြတာပါဒီပြေဆုံးမှုကနေ NCA ခေါ်တနင်္ဂနွေလုံးပြေကတက်မှုရက်စရေးသဘောတူစာချုပ်လက်မှတ်ရေးသူဖို့အတွက်ကိုလည်းအစိုးရကော်မရှင်ဘက်ကတိုက်တွန်းခဲ့ပြီးမဲ့တရားသဘောချင်းမဆွေးနွေးပဲမြောက်ပိုင်းဖွဲ့ခလုံးဖွဲ့နဲ့ကဆွေးနွေးလို့ကြောင်းပြောဆိုခဲ့တယ်လို့ဘူမူကြီးသာဖုံးကျော်ကပြောပါတယ
်အခု NCA ထိုးမှမသိဘူးတဲ့ဒီကလည်းဒေါ်ဖက်ကတော့ဒီမှာအစိုးရကလည်းအဲ့လိုပဲပြောခဲ့ပါတယ်ဒီ NCA ကိစ္စကိုလည်း FDNC ကော်မတီနဲ့တူညီအောင်ကောင်းဖြစ်တယ်ဒီတစ်ခွက်ချင်းအနေနဲ့တော့တိကျတယ်ဆွေးနွေးမှုမျိုးဆွေးနွေးနေတဲ့ဒီလိုပဲပြောခဲ့တယ်လို့ပြောပါတယ်ဆောင်လေတော့အပြည့်အစုံမျိုးရဲ့ဆွေးနွေးမယ်ဆိုပြီးတော့အဲ့လိုတော့တက်တဲ့ဆက်လုပ်လို့ကျွန်တော်ပြရပါမယ်
။ဒီဆွေးနွေးပွဲပြင်ပဖို့အတွက်တရုတ်နိုင်ငံဂျာယုံဝန်ကြီးဌာနအာရှရေးရာသုကဆလက်မစ္စတာဆွန်ကိုရှန်ကလည်းဂျာဝင်ညှိနှိုင်းခဲ့လို့အစိုးရငြိမ်းချမ်းရေးကော်မရှင်ဒုဥစာဦးသိန်းစောခေါင်းဆောင်တဲ့ဖွဲ့နဲ့ KIO UWSA ဖွဲ့ခေါင်းဆောင်တို့နဲ့တွေ့ဆုံခဲ့တာပါ။တရုတ်နိုင်ငံတွင်တွေ့ဆုံမှုအချိန်လေးကိုအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့ဝင်ဦးအောင်စိုးကဆက်သွယ်မေးမြန်းရမှာတော့၎င်းနေနဲ့မသိရှိသေးဘူးလို့လည်းဆိုပါတယ်
ငြိမ်းချမ်းအလုပ်ကိုကျွန်တော်ခေါင်းဆောင်တွေကတွားနေပါတယ်ချိန်နေမသိရသေးဘူးကျွန်တော်ကလည်းရန်ကုန်ပြန်တက်ပြီးမှဒီကြောင်းတွေကိုကျွန်တော်တို့ငြိမ်းချမ်းကော်မရှင်စည်းဝေးမှာသိရမှာဖြစ်ပါတ
ယ်မြန်မာငြိမ်းချမ်းရေးဖော်ဆောင်မှုကိစ္စတွေမှာတရုတ်နိုင်ငံအနေနဲ့အရေးကြီးတဲ့ခန်းကဏ္ဍမှာပါဝင်နေပါတယ်ဒီကိလေမှာလည်းမြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်ပြည်သူ့ကမရနိုင်ငံနိုင်ငံသားရုပ်ဝန်ကြီးဌာနအာချရေးရာသုကုဇလမစ္စတာဆွန်ကိုရှန်ကိုနိုင်ငံတော်ကာမင်ကပုတ်ကိုသောအောင်ဆန်းစုကြည်ကနေနေပြည်တော်နိုင်ငံသားရုပ်ဝန်ကြီးဌာနအက်ဆာမတ်မှလက်ခံတွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံငင်းချမ်းရေးနဲ့မျိုးရပြန်လည်စိတ်မြန်ရေးလုပ်ငန်းစဉ်အတွက်တရုတ်နိုင်ငံအနေနဲ့အမေရိကန်ဒေါ်လာတစ်သန်းပေးအပ်ခဲ့ပြီးပြည်တော်စုငင်းချမ်းရေးညီလာခံ23ရာစုပြည်လုံးတတိယကျင်းစီဝေးကိစ္စရခိုင်ပြည်နယ်ရေးကိစ္စကနေပတ်သက်ပြီးအမြင့်ချင်းဖလှယ်ဆွေးနွေးခဲ့ကြပါတယ်ဒီကရမေလာတော့ကကျင်းပခဲ့တဲ့ဒုတိယကြိမ်23ရာစုပြည်လုံးညီလာခံမှာလည်းမြောက်ပိုင်းဖွဲ့ခလုံးဖွဲ့ကအထူးဖိတ်ကြားသူအဖြစ်တက်ရောက်နိုင်ရေးအတွက်တရုတ်အစိုးရကလည်းညှိနှိုင်းဆောင်ရွက်ပေးခဲ့ပါတယ်။လက်ရှိမှာမြောက်ပိုင်းဒေသလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ KIU ကချင်းလွတ်လပ်ရေးဖွဲ့၊ပူကန်တပ်ဖွဲ့၊တမ်းပလောင်တပ်ဖွဲ့၊ရခိုင်တပ်မတော်ရေးအေဒုနဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားနေစေလည်းဖြစ်ပါတယ်။ဒီလိုဖြစ်ပေါ်နေတဲ့စီရီပြိပခအခြေအနေတွေကြောင့်လက်ရှိကျင်းပမဲ့ငင်းချမ်းရေးညီလာခံဟာလည်းအကျိုးသက်ရောက်မှုမရှိဘူးလို့ဘူမူကြီးကဘုံကျော်ကပြောပါတယ်
။အခုဖြစ်နေတဲ့တိုက်ပွဲကြီးကတော့ဒေါ်အောင်ဆန်းစုကြည်ရဲ့မြန်မာပြည်အရေးလက်ချင်မဲ့ငင်းချမ်းရေးညီလာခံကိုစတင်ဖြစ်နေဖြစ်နေတယ်။ဒီတိုက်ပွဲကြီးဖြစ်နေတဲ့နေရာကဒါမှအဖြစ်ဖြစ်လာမှာမဟုတ်ကြလို့မြင်ပါတယ်။
NCA ခေါ်တနင်္ဂနွေလုံးပြည်ကတက္ကမှုရက်စရေးသဘောတူစာချုပ်ကိုလက်မှတ်ရေးသွားတဲ့အဖွဲ့အစည်းအနေနဲ့ကတော့ NCA လမ်းကြောင်းဟာအားနည်းချက်တွေရှိနေပေမဲ့ငင်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးအသူပူးပေါင်းပြင်ဆင်ဖို့လိုအပ်တယ်လို့ပုံမြေသာလုံးမြေရေးပေါ်ချုပ်ဥက္ကဋ္ဌခွန်မြင့်ထွန်းကဆိုပါတယ်
ငင်းချမ်းဖြစ်စဉ်နဲ့ပတ်သက်ရတော့အားလုံးအသူပူးပေါင်းပါဝင်ဆောင်ကြမှာဖြစ်ပါလား NCA လမ်းကြောင်းမှာတော့ချိန်ကြည့်အားနည်းချက်တွေစားလို့ရှိမယ်ဆိုတော့အဲ့ဒီချိန်ကြည့်အားနည်းချက်တွေကျွန်တော်တို့ကပြင်ကြရှိတာအတူတူပြီးတော့မှအားကောင်းချက်ဒီအားပါချက်တွေကိုကျွန်တော်အကုန်လုံးရရှိလိုပါတယ်
Lama Janawarila Goma, Pirangsu Ninjayi Nilakango, Nasata Yasu Pilu, Tatiaji Nilakango, Chimato Machidalu, Yapai Mahame Pokonopone, UNSCO, Niniro Taina Lugunia Padra Kongi, four women in it, Nilagan Tayapugro, Matija Dibabu, Yapai Deta Lenaka Pokonopone, Superhara, FBNCC Puria, Yamasu Yagani, Luson, and see Lanjang Lamakambe, Isha Ninjayi Lanjang Lulajang, Jinya Chet Tokan Kevara.